Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါသောတာရှင်များရှင်2019ခုနှစ်ဇန်နဝါရီလ30ရက်နေ့တနင်္လာနေ့ညနေခင်း VOA မြန်မာပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိစတင်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ19.25တို့ကနေဓာတ်ရိုက်နားဆင်နိုင်ပါပြီရှင်။ညနေခင်းအစီအစဉ်မှုကကျွန်မစုမမရှင
်မင်္ဂလာညနေခင်းပါခင်ဗျာဒီကနေ့ညနေပဲသတင်းတွေကိုမက်ခင်ဖြူတွေနဲ့အတူကျွန်တော်ကြော်ကြော်သိမ်းကြည့်ညမှာပါကနေဒါနိုင်ငံကေဘက်စီတီမြို့ကပလီတစ်ခုကိုတနင်္ဂနွေနေ့နောက်ပိုင်းမှာတနတ်သမားတွေတိုက်ခိုက်တာကြောင့်လူ6ဦးသေဆုံးပြီး10ဦးဒဏ်ရာရသွားပါတယ်ဒုက္ခသည်တွေနဲ့မွတ်စလင်နိုင်ငံ9နိုင်ငံကလူတွေကိုဝန်ခွင့်ပိတ်ပင်ထားတဲ့အမိန့်ပေါ်သမရထရမ့်အစိုးရကခုခံကာကွယ်ပြောဆိုပါတယ်တနင်္ဂနွေနေ့ကလူကြံခံရလို့သေဆုံးသွားတဲ့တရားလွှတ်တော်ရှေ့နေကြီးဦးကိုနီရဲ့နာယီခန္ဓာကိုဒီကနေ့ညနေပိုင်းကရေဝေးအစ္စလမ်တင်ကြိုင်မှာလုပ်ပါတယ်ဒီသတင်းတွေအပါအဝင်တခြားနိုင်ငံကထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
ဟုတ်ကဲ့ပါရှင်ဒီညနေခင်းသောတာရှင်တွေကိုတင်ဆက်ပေးမယ်ထိတ်တန့်ရောက်သတင်းတွေထဲမှာဆိုရင်တော့မနေ့တနင်္ဂနွေနေ့ညနေကလေစိတ်မှာတနက်နဲ့လှုပ်ကြံတက်ဖြတ်ခံလိုက်ရတဲ့အာဏာရပါတီ NND ရဲ့ဥပဒေကြံပေးတရားလွှတ်တော်ရှင်နေဦးကိုနီရဲ့အစာပနာအခမ်းအနားရန်ကုန်မွတ်စလင်တင်ကြိုင်မှာဒီကနေ့ကျင်းပပါတယ်လူထောင်ပေါင်းများစွာတက်ရောက်ခဲ့တဲ့အကြောင်း VOA သတင်းတော့ကိုဓာတ်ရိုက်ဆက်သွယ်မေးမြန်းချက်နဲ့အတူဥက္ကိုနီကိုတတ်ခဲ့တဲ့လူသက်တရခံကိုမိထားပြီးဖြစ်လို့ဒီလိုလှုပ်ကြံတက်ဖြတ်ခံခဲ့ရတဲ့အပေါ်မှာတည်တည်ချာချာစစ်စစ်အရေးယူတဲ့လို့ဥပဒေပညာရှင်တွေနဲ့အစာပေပညာရှင်တွေကတောင်းဆိုပါတယ်
သူဘာသာသူမန္တလေးမှာပဲနေနေရန်ကုန်မှာပဲနေနေမော်လမြိုင်မှာပဲနေနေဘယ်မှာနေနေအရေးမကြီးပါဘူးဒီကိုဖမ်းမိထားပြီးဆိုရင်လက်ရှိသူဘယ်မှာနေတယ်လဲဘာလောက်ကန်စားတော့တယ်လဲ
နောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်ရှင်အမေရိကန်နိုင်ငံဆိုင်ရာသတင်းလွှာနဲ့အတူထိတ်တန့်ရောက်သတင်းတွေကိုမကြာခင်တင်ဆက်ပေးမှာပါအခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မခင်ဖြူထွေးတို့ကတင်ပြပေးမှာဖြစ်ပါတယ်ရှင
်ဒုက္ခသည်တွေနဲ့မွတ်စလင်အများစုနေထိုင်တဲ့နိုင်ငံ9နိုင်ငံကလူတွေကိုအမေရိကန်နိုင်ငံနဲ့ဝင်ခွင့်ပိတ်ပင်ကန့်သတ်ထားတဲ့အမိန့်နဲ့ပတ်သက်ပြီးသမ္မတဒေါ်နယ်ထရမ့်အစိုးရကတနင်္ဂနွေနေ့မှာခုခံကာကွယ်ပြောဆိုပါတယ်ဒီအမိန့်အပေါ်ဥပဒေကြောင်းအရရင်ဆိုင်သွားမယ်လို့လူ့ခွင့်ရေးအဖွဲ့တွေကအခိုင်အမာပြောထားပြီးနိုင်ငံတော်မျိုးကြီးတွေမှာထောင်ပေါင်းများစွာသောလူတွေစံတပ်ပြကန့်ကွက်နေကြသလိုဒီမိုကရက်တွေကလည်းအမိန့်ကိုတားဆီးရေးဥပဒေပြဋ္ဌာန်းနိုင်မှုပြင်ဆင်နေကြတာပါအဆင့်တဆင့်ချင်းစီတိုင်းမှာအကောင့်ထက်ပေါ်တာအရဆိုရင်ဒါဟာတကယ်အောင်မြင်မှုကြီးပါပဲလို့အစိုးရတာဝန်ရှိသူတူကသတင်းတောက်တွေကိုပြောပါတယ်နောက်ခံအခြေအနေအကြောင်းရင်းတွေကိုရှင်းလင်းပြောကြတဲ့ပွဲမှာအဲ့ဒီလိုပြောသွားတာပါဒီလိုပွဲမျိုးမှာပြောတဲ့လူကအမေကွန်းတွေကိုဖြေဖို့သဘောတူပေမဲ့သူဘယ်သူဘယ်ဝါဆိုတာကိုတော့သတင်းတွေမှာအထက်မပြောရပါဘူးတောက်ကြနေကလက်မှတ်ရေးထိုးထုတ်ပြန်တဲ့အမိန့်အရဒုက္ခသည်တွေလက္ခဏာကိုရပ်ပေါင်း120ဆိုင်းငံ့ထားပြီးအီရတ်အီရန်ဆီးရီးယားဆိုမာလီယာဆူဒန်လစ်ဗျားနဲ့ယီမင်နိုင်ငံတွေကလူတွေကိုအမေရိကန်နဲ့ဝန်ခွင့်မပေးဖို့ရပ်ပေါင်း90ပိတ်ပင်ထားပါတယ်။ဒီအမိန့်အရလုပ်တာမှာအထူးသဖြင့်တော့အမေရိကန်လေဆိပ်တွေမှာရှုပ်ထွေးဝေဝါးကုန်ကြပါတယ်။တချို့ဖြစ်ရပ်တွေမှာဆိုရင်အမေရိကန်မှာတရားဝင်နေထိုင်ခွင့်ရထားတဲ့ Green Card လို့ခေါ်တဲ့အမြဲတမ်းနေထိုင်ခွင့်လက်မှတ်ရထားသူတွေကိုနောက်ထပ်မေးမြန်းတာတွေလုပ်ဖို့ခေါ်ထားပြီးတော့မှဝန်ခွင့်ပြုတဲ့ဖြစ်ရပ်တွေအထိရှိခဲ့ပါတယ်။
ကနေဒါနိုင်ငံကေဘက်မြို့ကပလီတစ်ခုမှာတနင်္ဂနွေနေ့ကတနက်သမားတွေရဲ့ပစ်ခတ်မှုကြောင့်လူ6ဦးသေဆုံးပြီးနောက်ထပ်10ဦးထိခိုက်ဒဏ်ရာရခဲ့ပါတယ်။ဒီပစ်ခတ်မှုမှာတန်တရာရှိသူတို့ကိုဖမ်းဆီးထားတဲ့အကြောင်းရဲတပ်ဖွဲ့ပြောခွင့်ရအမျိုးသမီးတို့ကပြောပေမဲ့ဒီလူတွေဟာဘယ်သူဘယ်ဝါတွေဖြစ်တယ်ဆိုတာနဲ့ဘာကြောင့်အခုလိုလုံဆောင်ခဲ့တာလဲဆိုတဲ့အသေးစိတ်ကိုတော့မပြောသေးပါဘူး။ညနေခင်းဝတ်ပြုဖို့အတွက်လူတွေစုဝေးနေကြတဲ့အချိန်ဒီပစ်ခတ်မှုဖြစ်ခဲ့တာလို့ကေဘက်အစ္စလာမစ်ယဉ်ကျေးမှုစင်တာအကြီးအကဲကပြောပါတယ်။လူ93ယောက်လောက်အဲ့ဒီနေရာမှာရှိနေခဲ့တဲ့အကြောင်းရဲတပ်ဖွဲ့ကလည်းပြောပါရယ်အခုဖြစ်ရဟာမွတ်စလင်တွေအပေါ်အကြမ်းဖက်တိုက်ခိုက်တဲ့လုပ်ရဖြစ်တယ်လို့ဆိုပြီးကနေဒါဝန်ကြီးချုပ် Justin Trudeau ကဒီပစ်ခတ်မှုကိုရှုတ်ချပါရယ်ကနေဒါနိုင်ငံဟာမတူကွဲပြားမှုတွေနဲ့ဘာသာတရားချင်းချင်းလေးစားတန်ဖိုးထားတဲ့နိုင်ငံတစ်ခုဖြစ်တယ်လို့လည်းဝန်ကြီးချုပ်ရဲ့ကြေညာချက်မှာအလေးနက်ဖော်ပြထားပါရယ်ကနေဒါမြေပေါ်မှာလူမှုအတိုင်းအဝိုင်းအတွင်းမှာအခုလိုအထိပ္ပယ်မဲ့လုပ်ရတွေကိုလက်ခံမှာမဟုတ်ဘူးလို့လည်းဝန်ကြီးချုပ်ကပြောပါရယ်အခုပြစ်ခတ်မှုဖြစ်တဲ့ပလီမှာပဲ2016ခုနှစ်ဇူလိုင်လတုန်းကလည်းဝက်ကောင်းတစ်ခုကိုလာချတာဖြစ်ခဲ့ပူပါတယ်။ဒီတနင်္ဂနွေနေ့ကဖြစ်ရဲ့အပြီးမှာတော့နယူးယောက်မြို့တော်ဝင်ဘီလ်ဒီပလက်စီယိုကလည်းနယူးယောက်မြို့မှာရှိတဲ့ပလီတွေအတွက်လုံခြုံရေးတွန်းပြစ်ချထားမယ့်အကြောင်းပြောဆိုထားပါတယ်ရှင်
။ယီမင်နိုင်ငံကအယ်ကာအီဒါစခန်းတစ်ခုကိုစီးနင်းတိုက်ခိုက်တာမှာအမေရိကန်တပ်ဖွဲ့ဝင်တဦးသေဆုံးပြီး3ဦးဒဏ်ရာရသွားတယ်လို့အမေရိကန်စစ်ဘက်ကပြောပါတယ်။မိမိတို့ရဲ့အထူးတပ်ဖွဲ့ဝင်တဦးသေဆုံးရတဲ့ပေါ်အထူးပဲဝမ်းနဲ့ကြည်ကွယ်ရပါကြောင်းကမ္ဘာအလဲပိုင်းဒေသဆိုင်ရာအမေရိကန်ကုတ်ကဲမှုစစ်ဌာနချုပ်ရဲ့တပ်မှူးဗိုလ်ချုပ်ကြီးဂျိုးဆက်ဖူထိုးကပြောပါတယ်။ကမ္ဘာတဝန်းကအပြစ်မဲ့လူတွေကိုချင်းချောင်းနေတဲ့အကြမ်းဖက်ဝါဒီတွေကိုနှိမ်နင်းတာမှာစွန့်လွတ်ရတာတွေတိတ်ကိုကြီးမားပါတယ်လို့ဗိုလ်ချုပ်ကြီးဖူထိုးကပြောပါတယ်။အဲဒီစစ်စင်ရေးတွင်အယ်ကိုင်ဒါနဲ့ချိတ်ဆက်ရှိတဲ့ဒေသတွင်းကလက်နက်ကင်14ယောက်ကိုတုတ်တင်လိုက်တယ်လို့အမေရိကန်ကုတ်ကဲမှုစစ်ဌာနချုပ်ရဲ့ထုတ်ပြန်ချက်တစ်ခုမှာဖော်ပြထားပါတယ်။အကြမ်းဖက်ဝါဒတံပြန်နှိမ်နင်းရေးအမေရိကန်ရေတပ် SEAL တပ်ဖွဲ့6ကအဲဒီစစ်စင်ရေးကိုလုပ်ခဲ့တာလို့တာဝန်ရှိသူတွေကပြောပါတယ်။စစ်စင်ရေးမှာပါတဲ့အမေရိကန်စစ်ဖက်လေယာဉ်တစ်စင်းဟာ ထိန်းချုပ်မရတော့တဲ့အခြေအနေနဲ့ဆင်းလဲရတာကြောင့်နောက်ထပ်ဒဏ်ရာရတဲ့ဓာတ်တွေရှိခဲ့တာဖြစ်ပြီးလေရင်ပျက်စီးသွားတယ်လို့ထုတ်ပြန်ကြမှာပြောထားပါတယ်။အာရေဗျကျွန်းဆွယ်မှာအယ်ကိုင်ဒါအဖွဲ့ကိုအောင်မြင်မြင်တိုက်ခိုက်တာကနေအမေရိကန်နိုင်ငံသားတွေနဲ့ကမ္ဘာတစ်ဝန်းကလူလူကိုအကြမ်းဖက်ဝါဒရန်ကနေကာကွယ်ဖို့ရာအမေရိကန်နိုင်ငံအတွက်အထောက်အကူဖြစ်စေမဲ့အရေးကြီးတဲ့သတင်းအချက်အလက်တွေရခဲ့တယ်လို့သမ္မတအင်ဗျူရောထုတ်ပြန်ချက်တစ်ခုမှာပြောထားပါတယ်။
ဖြစ်တဲ့နိုင်ငံသမ္မတရွေးကောက်ပွဲမှာဆိုရှယ်လစ်ပါတီကိုစားပြုရှင်ပြိုင်မဲ့သမ္မတလောင်းနေရအတွက်အငယ်တန်းဝင်ကြီးဟောက်တူဖြစ်တဲ့ဗန်ဝါအောင်မွန်ကိုရွေးချယ်လိုက်ပါတယ်။တနင်္ဂနွေနေ့ကတကြောပြန်ကျင်းပတဲ့ဆိုရှယ်လစ်ပါတီအတွက်ပနမရွေးကောက်ပွဲရလက်အားလုံးနီးပါးကိုရည်တွက်ပြီးချိန်မှာအောင်မွန်ဟာမဲ59ရာခိုင်နှုန်းနီးပါးကိုရချပြီးတော့သူ့ရဲ့ပြိုင်ဘက်အလယ်လက်ဝါဒီဝင်ကြီးချုပ်ဟောက်မန်နျူအယ်ဗဲလ်စ်ကိုအသာစီးရနေတာဖြစ်ပါတယ်။ကနဦးလူလူစစ်တပ်တွေအရာကတော့မစ္စတာအမွန်ဟာဒီတခြားပါတီတွေကနေသမ္မတနေရာဝင်ရောက်ရှင်ပြိုင်ကြမဲ့လူ၄ယောက်လောက်လူလူထောက်ခံမှုရမထားပါဘူး။ဆိုရှယ်လစ်ပါတီဟာသမ္မတဖရန်ဆွာအော်လွန်လက်ထက်လူလူထောက်ခံမှုအကြီးအကျယ်ကျဆင်းခဲ့တာကနေပါတီအတွင်းကွဲပြားမှုတွေနဲ့အားနည်းလာခဲ့တဲ့အကြောင်းသုံးသပ်သူတွေကပြောဆိုထားသလိုဒီလာမယ့်ဧပြီလ23ရက်ပထမတကြော့ရွေးကောက်ပွဲမှာအနိုင်ရဖို့အခွင့်အလမ်းမရှိသလောက်ပဲလို့သုံးသပ်ကြပါတယ်။ပရမတ်ကျော်ရွေးကောက်ပွဲမှာဘယ်သူကမှမဲရလက်တဝက်ကျော်ကိုအနိုင်မရဘူးဆိုရင်တော့ထိတ်ဆုံးကမဲအများဆုံးရထားသူနှစ်ဦးကဒီမေလ9ရက်နေ့မှာကျင်းပမယ်နောက်တစ်ချော့ပြန်ရွေးကောက်ပွဲမှာထပ်ပြီးတော့ရှင်းပြကြရမှာဖြစ်ပါတယ်။အဲ့ဒီဒီမေလတစ်ချော့ပြန်ရွေးကောက်ပွဲမှာတမန်ရိုးချ Conservative Wardy François Fillon နဲ့လက်ရဆွန်ခေါင်းဆောင် Marine Le Pen တို့နှစ်ဦးပြန်လည်ရှင်းပြရနိုင်ပွဲရှိတဲ့အကြောင်းလူလူစစ်တမ်းတွေမှာဖော်ပြနေပါတယ်ရှင်။
ဒီ American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1068 ညလိုင်းဒိုမီတာ19 kHz 15965လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီကနေ့တနင်္လာညနေဘက်သတင်းတွေကိုဒါရိုက်ဆက်လက်ထုတ်လွှင့်နေပါတယ်တရားလွှတ်တော်ရှင်နေကြီးဦးကိုနီလှုပ်ကြံခံရတဲ့ဖြစ်ရပ်ပေါ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီနာယကသူတော်ဦးတင်ဦးကအပြင်းထန်ပြစ်တင်ရှုတ်ချလိုက်ပါတယ်
။လှုပ်တော်နဲ့ပတ်သက်တာဆိုတာရှုတ်ချတာပါဗျာ။ပြင်းပြင်းထန်ထန်ရှုတ်ချတယ်။ပက်ပက်ဆဲဆဲရှုတ်ချတ
ယ်။ရှင်နေကြီးဦးကိုနီဟာအင်ဒိုနီးရှားနိုင်ငံခီးစဉ်တစ်ခုကနေတနင်္ဂနွေနေ့ကပြန်ရောက်ပြီးအချိန်ပိုင်းအတွင်းမှာပဲရန်ကုန်လေစိတ်မှာတနတ်သမားတူကအနီးကပ်ပြစ်ခတ်လှုပ်ကြံတဲ့အတွက်သေဆုံးသွားရတာပါ။အစ္စလမ်ဘာသာဝင်ဖြစ်တဲ့သူ့ရဲ့နာယီအခမ်းအနားကိုဒီကနေ့ညနေပိုင်းကရေဝဲတုတ်တန်အစ္စလမ်တင်းကျိုင်းမှာလှုပ်ခဲ့ပြီးလူထောင်ပေါင်းများစွာတက်ရောက်ပါတယ်။ဦးကိုနီကိုပြစ်ခတ်လုကြံခဲ့သူကတော့အခင်းဖြစ်တဲ့အချိန်ကအနီးနားမှာရှိနေတဲ့အငှားရင်မောင်းသူတွေရဲ့အကူအညီနဲ့ရဲတပ်ဖွဲ့ကဖမ်းဆီးထားပြီးစစ်ဆေးနေပါတယ်။ဒါပေမဲ့အခုချိန်ထိတော့အသေးစိတ်အချက်အလက်တွေကိုသိမသိရသေးပဲလုကြံသူနဲ့ပတ်သက်တဲ့သတင်းအချက်အလက်တွေကရှုပ်ရှုပ်ထွေထွေရှိနေစေပါ။လုကြံသူကိုဝမ်းဖိုင်ပြီးတဲ့အငှားကားရင်မောင်းသူတွေကဥနေဝင်းဟာလည်းတနသမားထပ်ပစ်တာကနေရတဲ့တန်ရာကြောင့်မနေ့ကပဲဆေးရုံမှာကွယ်လွန်သွားတာပါ။ဒီဖြစ်ရပ်ကိုနိုင်ငံရေးအရာလုကြံမှုတစ်ခုအဖြစ်လူအများပြားကသတ်မှတ်ကြပြီးပြစ်တင်ရှုတ်ချကြပါတယ်။ကွယ်လွန်သွားတဲ့ဥကိုနီနဲ့ဥနေဝင်းတို့အတွက်များစွာစိတ်မကောင်းဖြစ်ရတဲ့ကြောင်းဒီဖြစ်ရဟာနိုင်ငံတော်မှာတည်ငြိမ်အေးချမ်းမှုပြပြားစီမှုရည်ရွယ်ဆောင်ရွက်တာဖြစ်နိုင်ကြောင်းသုံးသပ်တွေ့ရှိရတယ်လို့နိုင်ငံတော်သမ္မတရုံးကမကြသေးခင်အချိန်ပိုင်းကမှထွက်လာတဲ့သတင်းထုတ်ပြန်ချက်တစ်ခုမှဖော်ပြထားပါတယ်။ဥပဒေကြံပေးတူဆုံရှုံရတဲ့အတွက်ဂျန်ရဲသူမိသားစုနဲ့ထပ်တူထပ်မြဝန်းနေရတဲ့အကြောင်းနဲ့ဖြစ်စဉ်မှန်ပေါ်ပေါ်ရေးပြစ်မှုကျူးလွန်သူတွေကိုအမြန်ဖမ်းဆီးနိုင်ရေးအတွက်လုံခြုံရေးအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်သွားမယ်လို့တပ်မတော်ကာကွယ်ရေးဦးစီးချုပ်ရုံးသတင်းမှန်ပြန်ကြားရေးအဖွဲ့ရဲ့မကြသေးခင်အချိန်ပိုင်းကထုတ်ပြန်ကြမှာလည်းဖော်ပြထားပါတယ်။ဒီဥကိုနီရဲ့နာယီခန္ဓာအကြောင်းနဲ့တွန့်ပြန်ဝေဖန်ချက်တွေကိုတော့နောက်ပိုင်းမှာအပြည့်စုံနှာစင်ကြပါမယ်ခင်ဗျာ
။ဖိလစ်ပိုင်နိုင်ငံထဲမှာအမေရိကန်ကလက်နက်သုလောက်ယုံတွေတိစောက်နေတာကိုရပ်တန့်ဖို့ဖိလစ်ပိုင်သမ္မတရော်ဒရီဂိုဒူတာတေကတနင်္ဂနွေနေ့နောက်ပိုင်းမှာလုပ်တဲ့သတင်းစာရှင်းလင်းပွဲတစ်ခုတွင်ပြောသွားပါတယ်။တကယ်လို့အမေရိကန်အစိုးရဘက်ကမရက်ဘူးဆိုရင်နှစ်နိုင်ငံလုံခြုံရေးဆိုင်ရာသဘောတူညီချက်ကိုဖျက်သိမ်းကောင်းဖျက်သိမ်းပစ်မယ်လို့မစ္စတာဒူတာတေကချေချောက်ပြောဆိုသွားပါတယ်။ဖိလစ်ပိုင်နဲ့အမေရိကန်နိုင်ငံအကြား2014ခုနှစ်ကရယူခဲ့တဲ့အစ်စ်မြေကာကွယ်ရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုသဘောတူစာချုပ်အရအမေရိကန်အစိုးရအနေနဲ့ကာကွယ်ရေးဆိုင်ရာထောက်ကူပစ္စည်းတွေနောက်သဘာဝဘေးရန်တွေကြားရောက်တဲ့အခါနဲ့လူသားချင်းစာနာတဲ့အကူအညီတွေလိုအပ်တဲ့အခါမျိုးတွေမှာသုံးနိုင်မဲ့ထောက်ကူပစ္စည်းတွေကိုဖိလစ်ပိုင်နိုင်ငံထဲကိုကြိုတင်တည်သွင်းထားခွင့်ရှိပါတယ်။ဒါပေမဲ့အမေရိကန်ရဲ့အမြဲတမ်းအခြေစိုက်စခန်းတွေထားရှိခွင့်တော့မရှိပါဘူး။ဒီတော့တွင်လူခွင့်ရချုပ်ဖောက်မှုတွေရှိတယ်ဆိုပြီးဝေဖန်ခံရတဲ့သူရဲ့မူရစီဝါတုံးဆွဲမှုတိုက်ဖြတ်ရေးလှုပ်ရှားမှုတွေကိုရက်ပြစ်မှာမဟုတ်ဘူးလို့မစ္စတာဒူတာဒေးကတင်းကွေနေသတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်။2022ခုနှစ်မှာကုန်ဆုံးမဲ့သူရဲ့ဒီသမရသက်တမ်း6နှစ်တာကာလအတွင်းမူရစီဝါတိုက်ဖြတ်ရေးလုပ်ငန်းတွေကိုဆက်ပြီးတော့လုပ်သွားမှာဖြစ်တယ်လို့သမရဒူတာဒေးကကတိပေးပြောဆိုခဲ့ပါတယ်ရှင်
။ထိုင်းနိုင်ငံမှာသတင်းမီဒီယာတွေလိုင်စင်ယူရမဲ့အစီအစဉ်ပါဝင်တင်းလွတ်လပ်ခွင့်ကိုပိတ်ပင်ကတ်သတ်လိမ့်မယ်လို့မြင်ကြတဲ့မီဒီယာပြုပြင်ပြောင်းလဲရေးဥပဒေမူကြမ်းကိုပြန်ပြီးသုံးသပ်ဖို့ထိုင်းမီဒီယာအဖွဲ့အစည်းတွေကအစ်အစိုးရကိုဖိအားပေးနေပါတယ်။အစိုးရကထိန်းချုပ်မှုပိုတိုးလာမှာကိုစိုးရိမ်ကြတဲ့ထိုင်းမီဒီယာအဖွဲ့အစည်း30လောက်တနင်္လာနေ့ကစီဝေးပြီး ဥပဒေမူကြမ်းကိုပြင်ဆင်ဖြည့်ဆွက်ပေးဖို့နိုင်ငံတော်ပြုပြင်ပြောင်းလဲရေးဥဆောင်ဖွဲ့ NSRA ကိုတောင်းဆိုကြပါတယ်။ဒီဥပဒေဟာထိုင်းနိုင်ငံရဲ့တည်င်းလွတ်လပ်ခွင့်မှာကြီးမားတဲ့အတားအဆီးဖြစ်စေမယ်လို့မီဒီယာအဖွဲ့တွေကပြောပါတယ်။2024ခုနှစ်မှာစစ်ဘက်ကအာဏာယူခဲ့ပြီးကတည်းကဆိုရင်သတင်းမီဒီယာအခြေအနေပေါ်စိုးရိမ်ချက်တွေကိုထုတ်ဖော်ဖို့ရည်ရွယ်ပြီးအစည်းအဝေးလုပ်တာလို့ထိုင်းသတင်းတော်များအဖွဲ့ချုပ်ရဲ့ဥက္ကဋ္ဌသပ်ချိုင်းရုံးကပြောပါတယ်။ရည်ရွယ်ချက်ကကျွန်တော်တို့ရဲ့စိုးရိမ်ချက်ကိုထုတ်ဖော်ပြောဆိုဖို့မီဒီယာပြုပြင်ပြောင်းလဲရေးကော်မတီမှရောက်နေတဲ့ဒီမီဒီယာဥပဒေမူကြမ်းအစ်စ်ကိုကန့်ကွက်တယ်ဆိုတာပြဖို့ပါ။ဒီဥပဒေဟာမီဒီယာကိုစင်စါလုပ်ပိတ်ပင်ခွင့်အာဏာအစိုးရကိုပေးထားတဲ့ပုံရှိတာကြောင့်တိတ်ကိုအန်ဒရယ်ကြည့်တယ်လို့ထင်တဲ့အကြောင်းမစ္စတာယုံးက VOA ကိုပြောပါတယ်။
ချီလီနိုင်ငံမှာမြေကတသန်းကျော်ထိခိုက်ပျက်စီးခဲ့ရတဲ့ဒေါ်မီဟာအမေရိကန်နဲ့ရုရှားနိုင်ငံတွေကဆင်လွတ်လိုက်တဲ့မိသားယာမာသုံးတဲ့စူပါတန်ကာလေယာဉ်တွေရဲ့အကူအညီနဲ့တနင်္ဂနွေနေ့မှာတော့အတန်အသင့်မိညွတ်ကျိုးခဲ့ပါတယ်။တခြားနိုင်ငံတွေကကျွမ်းကျင်ပညာရှင်အဖွဲ့တွေလည်းချီလီနိုင်ငံကိုရောက်လာပြီးတော့အကူအညီတွေပေးနေကြတာပါ။မိလာမှုပေါင်း118ခုရှိပြီးတော့59ခုကတော့အခုတည်းထိမထိန်းနိုင်သေးတဲ့အကြောင်းဒီချီလီနိုင်ငံရဲ့တဘာဝတည်တော်များဆိုင်ရာပူးပေါင်းဆောင်ရွက်ရေးအဖွဲ့တာဝန်ရှိသူတို့ကပြောပါတယ်။သိမကြခင်ကာလတွေအတွင်းချီလီနိုင်ငံမှာအဆိုးဝါးဆုံးဖြစ်ခဲ့တဲ့ဒီမီတော်မီလောင်ကျွမ်းရတာဟာဥရုယာတီပြောင်းလဲလာတဲ့အပေါ်မှာလုံလောက်တဲ့ကြိုတင်ပြင်ဆင်မှုတွေမလုပ်နိုင်ခဲ့တာနဲ့တနေရာထဲမှာတီးနံတမျိုးတည်းကိုပဲအကြီးကျယ်စိုက်ပျိုးတာတွေကြောင့်ဖြစ်တယ်လို့ဆိုရရရှိတွေကပြောပါတယ်။ချီလီနိုင်ငံမြို့တော်ဆန်ဒီယေဂိုမြို့တောင်ဘက်ကီလိုမီတာ400လောက်မှာရှိတဲ့ BOBO ဒေသကပေါ်တဇဝဲလိုမျိုးမှာဒေသခံတွေဒီမီးတောက်ကြီးတွေကိုသူတို့ဘက်ကူးမလာအောင်အကာအရံတွေလုပ်ဖို့ကြိုးစားခဲ့ကြပေမဲ့လို့လေဆောင်ပြောင်းသွားပြီးတဲ့နောက်မှာတော့သူတို့ရဲ့အစီအစဉ်ကိုလက်လျှော့ပြီးပေးလို့ရရွှေ့ပြောင်းခဲ့ကြပါရဲ့ရှင်
။ဖိလစ်ပိုင်နိုင်ငံမနီလာမြို့တော်မှာဒီကနေ့ကျင်းပတဲ့မဲဆက်ကြဝလာပြိုင်ပွဲမှာအသက်23နှစ်အရွယ်ပြင်သစ်နိုင်ငံသူ Iris Medene ကမဲဆက်ကြဝလာဆုရသွားပါတယ်
။ You know I'm always touching the crown and say oh my god I have the crown on my head I don't believe it
တရဖူကိုကျွန်မအမြဲတမ်းပဲဂိုင်ကြည့်နေပြီးအိုးဖျားသခင်ငါခေါင်းမှာတရဖူရောက်နေပါရောလားလို့ပြောမိပါတယ်မယုံနိုင်တော့အောင်ပါပဲရှင်တကယ်ကိုအံ့ဩစရာကြီးပါအဆင့်တိုင်းဟာအားအသင့်မွေရာဖြစ်ပြီးအဆင့်တိုင်းမှာကျွန်မငိုချင်မိပါတယ်ကျွန်မသိကိုဂုံယူပါတယ်တကယ်ကိုပဲဝမ်းမြောက်ဝမ်းသာဖြစ်ရပါတယ်လို့မေဂါဘာဆူရ Iris Milton နဲ့ကပြောပါတယ်ခင်ဗျာ
တနင်္လာညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုကိုကျော်ကျော်သိန်းနဲ့မက်ခင်ဖြူထွေးတို့ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင် VOA ကနေအခုထုတ်လွှင့်နေတဲ့ Radio Season တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်တည်း VOA ရဲ့ website စာမျက်နှာဖြစ်တဲ့ bamis.voanews.com မှာအချိန်နဲ့တပြေးညီနားဆင်နိုင်ကြပါရှင်အခုအရင်ဆုံးထိတ်တန့်ရောက်သတင်းလွှာတွေနဲ့ဆက်သွယ်မေးမြန်းချက်တွေကိုဇက်တိုက်တင်ဆက်ပေးခြင်းပါတယ်ရန်ကုန်နိုင်ငံတကာလေဆိပ်မှာတနက်သမားတဦးရဲ့လှုပ်ကြံတက်ဖြတ်တာကိုခံလိုက်ရတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NND Party ရဲ့ရှေ့နေတဦးဖြစ်တဲ့တရားလွှတ်ရှင်နေဦးကိုနီရဲ့ဇာပနာကိုဒီကနေ့ရေဝဲတုတ်တန်ကမွတ်စလင်တင်းကြိုက်မှာကျင်းပပါတယ်။ရှင်နေဦးကိုနီဟာအင်ဒိုနီးရှားနိုင်ငံကနေရန်ကုန်လေဆိပ်ကိုမနေ့ကပြန်ရောက်လာခဲ့အချိန်မှာတနက်သမားတဦးရဲ့အနီးကပ်လှုပ်ကြံတက်ဖြတ်တာကိုခံခဲ့ရတာပါ။ဦးကိုနီရဲ့ဇာပနာအခမ်းအနားကို NND ပါတီထိပ်ပိုင်းကောင်ဆောင်တွေနိုင်ငံတကာတန်ရုံးကတာဝန်ရှိသူတွေအပါအဝင်ပြည်တွင်းအဖွဲ့အစည်းကအထင်ကရပုဂ္ဂိုလ်တွေလည်းတက်ရောက်ပါတယ်။ဒီရေဝဲတုတ်တန်မှာဒီကနေ့ပြုလုပ်တဲ့ဦးကိုနီရဲ့ဇာပနာအခမ်းအနားမြင်ကွင်းနဲ့ပတ်သက်ပြီးကိုရိုင်းသတင်းသွားရောက်ယူနေတဲ့ VOA သတင်းတော်ကိုစီသူကိုကိုရနိုင်ကဆက်သွယ်မေးမြန်းတဲ့အခါမှာသူကအခုလိုစပြောပြပါတယ်
။ဟုတ်ကဲ့ပါဗျာ။ဒီနေ့ကရေဝေးမှာရှိတဲ့ဒီဆွန်နီမွတ်စလင်တင်းကြိုင်မှာဥက္ကုဏီကိုမြေမြုပ်တင်းကြိုတဲ့အစီအစဉ်လုပ်တာပါဗျာ။လူတွေကတော့အတူပါရှူလာတဲ့လူတွေကတော်တော်လေးကိုများပါလေဗျာ။ထောင်ထဲချီပြီးတော့ဒီတင်းကြိုင်နေရာပတ်ဝန်းကျင်ဗလီနေရာပတ်ဝန်းကျင်တွေမှာလူတွေပြည့်နေလောက်တဲ့အထိကိုလာပြီးတော့အတူပါရှူပြီးတော့အတူပါလိုက်ပါပို့ဆောင်ကြပါလေဗျာ။သူတို့ကအတူပါရှုနေရာလေးတစ်ခုစီစဉ်ထားပြီးတော့လူတွေကိုဖြည်းဖြည်းချင်းဖြည်းဖြည်းချင်းတူးချင်းတဒန်းချင်းစီဝင်ပြီးတော့အတူပါရှုကိုစီစဉ်ထားပါတယ်ဗျနောက်ဆုံးလူတွေကမနိုင်တဲ့ခါကျတော့တော်တော်လေးများများနဲ့ရုံရင်းဆန်ခတ်တွေဖြစ်တဲ့အထိလူတွေတော်တော်များအောင်အဲကျွန်တော်တို့တွေ့ခဲ့ရပါတယ်ဗျပြီးတော့ရေဝေးမှာရှိတဲ့ရေဝေးပလီမှာပဲသူတို့ဆူတောင်းအခမ်းအနားလေးလုပ်ပြီးတော့အဲ့ဒီနားမှာပဲဒီမြေမြုပ်ခုစီစဉ်ထားတဲ့နေရာမှာဥက္ကဋ္ဌရဲ့ရုပ်လောင်းကိုမြေမြုပ်တကြွပါလေခင်ဗျ
ဟုတ်ကဲ့ဘယ်ချိန်ကမြေမြုပ်တကြွလိုက်လဲခင်ဗျ
4နာရီခွဲဝင်းကျင်လောက်မှာဖြစ်ပါလေရ
လူတွေကဘလောက်လောက်ခမန်းရလဲ
လူတွေကတော်တော်များတယ်ဗျထောင်ထဲချီတယ်ကျွန်တော်တို့ခမန်းပြီးတော့လူကြီး4000 5000အထက်မှာရှိတော့တယ်ဗျလူတွေတော်တော်များပါလေအဲ့ဒီရေဝေးတုတ်တန်ဒီရေဝေးဆွန်နီမွတ်စလင်တုတ်တန်ပေါ့နော်အဲ့ဒီနေရာကြီးတစ်ခုလုံးပြည့်သွားတော့တဲ့အထိလူတွေတုံးမပေါ့ပါဘူးဗ
ျဟုတ်ကဲ့ပြီးတော့ဒီနေ့လာတဲ့ထဲမှာဒီအထင်ကြီးပုံကိုယ်တွေကရောဘသူတွေကိုတွေ့သေးလဲ
ဟုတ်ကဲ့ကျွန်တော်တို့တွေ့မိသလောက်တော့ဒီနေ့လာတဲ့အထဲမှာဒီ NLD နာယကကြီးဦးတင်ဦးတွေ့တယ်နောက်ဒီ NLD ထိပ်ပိုင်းခေါင်းဆောင်တွေတဲကအတွင်းမှုဖွဲ့တွေကဒီဥညာဝင်းတို့အဲမြို့တခြားခေါင်းဆောင်တွေတွေ့တယ်နောက်ပြီးတော့အဲရန်ကုန်တိုင်းမှုတယောက်လာတယ်အဲနောက်ပြီးတော့ဒီရန်ကုန်တိုင်းအစိုးရကတာဝန်ရှိတဲ့သူတချို့တွေ့တယ်အဲပြီးတော့အမေရိကန်တန်မတ်ကြီးစကော့မာစီလာတယ်နောက်ဗြိတိရှ်တန်မတ်ကြီးလာတယ်အော်တခြားတမ်းမကြီးတချို့လည်းတွေ့တယ်ဗျအဲပြီးတော့ဒီလွတ်တော်ဥက္ကဋ္ဌရန်ကုန်တိုင်းလွတ်တော်ဥက္ကဋ္ဌနဲ့ဒုဥက္ကဋ္ဌကိုလည်းတွေ့တယ်ဗျကိုမင်းကိုနိုင်တို့အဥကိုကိုကြီးတို့ဒီ88ပွင့်လင်းကတချို့ကိုလည်းတွေ့ပါတယ်ဗျနောက်ပြီးတော့ဒီအာ CSO အဖွဲ့စည်းတွေကလူတွေလည်းတချို့တွေ့ပါတယ်ဗျအ
ဲ
နောက်ဒီနိုင်ငံရေးအတိုင်းဝိုင်းကလူတချို့ကိုလည်းကျွန်တော်တို့တွေ့ရပါတယ်ဗျအ
ဲလုံခြုံရေးအခြေအနေကရောဘယ်လိုတွေ့ရလဲ
အဟုတ်ကဲ့ပါလုံချုံရေးချင်းမြတော့အကျွန်တော်တို့တွေ့မိသလောက်ဒီရဲတပ်ဖွဲ့ကလုံချုံရေးလှုပ်ထားရလဲရှိတယ်အနောက်ပြီးတော့အဲ့ဒီမှာသူတို့ဒီမွတ်စလင်တိုင်းဝမ်လူတွေလည်းလုံချုံရေးအနေနဲ့ပါဝင်ပြီးတော့သူတို့လှုပ်ပေးနေတာရှိတယ်နောက် NLD ကလူတွေလည်းလုံချုံရေးအနေနဲ့သူတို့ကူညီပေးနေတာရှိပါတယ်ဗျလုံချုံရေးအနေနဲ့ကတော့တော်တော်များများကိုလုံချုံရေးသူတို့တော်တော်လေးလေးထားပြီးတော့လှုပ်ထားတာတွေ့ရပါတယ်ဗျ
အဲ့တော့ဥကိုနီလှုပ်ချန်ခံလိုက်ရတာနဲ့ပတ်သက်ပြီးတော့ရန်ကုန်မြို့ထဲမှာရောအလူတွေကဘလောက်ထိတောင်းတည်ကြလဲလူတွေရဲ့အခြေအနေရောဘလို့ရှိလဲ
အော်ကျွန်တော်တို့ဒီလောက်တော့မနေ့ကညကသူတို့ဒီ online တွေကနေချက်ချင်းတည်ကြတဲ့လူတွေကတော့တော်တော်လေးကိုအဲတုံလို့ခြောက်ခြားတဲ့အခြေအနေမျိုးကျွန်တော်တို့တွေ့ရတယ်ဗျာလမ်းတွေပေါ်မှာလမ်းလျှောက်နေနေလဲအဲ့ဒီအကြောင်းအရာတွေကိုပြောနေတာတွေကိုကျွန်တော်တို့ကြားရတယ်ဗျာဒီမနက်ထိကိုပဲအဲ့တို့လမ်းဒီပေါ်မှာတချို့တွာလာနေကြတဲ့လူတွေတော်တော်များများစကားပြောနေတာကျွန်တော်ဒီဥကုန်ကြီးနဲ့ပတ်သက်တဲ့အကြောင်းအရာတော်တော်များများကိုပဲပြောနေတန်ကိုကြားရတယ်ဗျဆိုတော့ရန်ကုန်မြို့ကလူတွေကတော့ဒီကိစ္စအတော်တော်လေးကိုသူတို့အတွက်ထိတ်လန့်စရာနောက်အော်စရာအားသင့်စရာကိစ္စတစ်ခုနဲ့နည်းလေးလူတွေကြားမှာပြောစရာနဲ့ဆန့်စရာတစ်ခုအကြောင်းအရာတစ်ခုတော့ဖြစ်နေပါတယ
်ဗျဒါထူးထူးခြားခြားပါများပြောစရာရှိသေးတယ်
ဒီခမ်းမမှာထူးခြားမှုရယ်ဆိုတာထက်အဲသူတို့လူတွေအများကြီးလာတယ်အဲလူတွေအများကြီးသူတို့တော်တော်လေးထင်းထင်းတင်းတင်းနဲ့အဲသတိဝိရိယနဲ့ထင်းထင်းနေတာကျွန်တော်တို့တွေ့ရတယ်။နောက်ဒီလူတွေကလည်းတော်တော်လေးပူပေါင်းပါဝင်ပြီးတော့စနစ်တကျလေးဖြစ်အောင်တော့သူတို့ကူညီကြပါတယ်။နောက်ဆုံးအဲလူတွေအရန်များတော့ဒီမြေမြုပ်ဖို့အတွက်ဒီအခောင်းကိုတည်တဲ့အခါမူလစီစဉ်ထားတဲ့အစီအစဉ်အတိုင်းတယ်မဆိုရင်လူတွေအရန်များပြီးလူတနေရာထဲမှာစုလန့်မိမှာကိုစိုးရင်တဲ့အတွက်တခြားလမ်းကြောင်းတွေကိုတုံးပြီးတော့အဲနောက်ဘက်ကနေပတ်ပြီးတော့အလိုကားနဲ့တည်ဆောင်ပြီးတော့မှအဲမြေမြုပ်အကျိုးတဲ့အစီအစဉ်ကိုဆက်ပြီးတော့လုပ်ရတဲ့ဒီလိုခြေနေမျိုးတော့ရှိတယ်ခင်ဗျာ
ရှင်းနေဦးကိုနီရဲ့ဇာပနအခမ်းအနားမြင်တွင်ကိုရင်တွားရောက်ပြီးတော့သတင်းယူနေတဲ့ VOA သတင်းတော်ကိုစီသူကိုကိုရန်နိုင်ကဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ရှင်အာနာယအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဥပဒေအတိုင်းမြင်ကန်တရားလွတ်တော်ရှင်နေဦးကိုနီလှုပ်ကြံတက်ဖြတ်ခရမှုနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးမှုတွေကိုပွင့်လင်းမြင်သာမှုရှိဖို့ဥပဒေပညာရှင်တွေနဲ့စာပေပညာရှင်တွေကတောင်းဆိုလိုက်ပါတယ်ပြည်သူလူထုရဲ့သိရှိပိုင်ခွင့်ကိုအာနာပိုင်တို့လေးစားဖို့ကိုလည်းတိုက်တွန်းကြပါတယ်မတ်သိန်ကြီးထိုက်ကဆက်သွယ်မေးမြန်းထားတာနားဆင်ပါရှင
်အာနာယအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဥပဒေအတိုင်းမြင်ကန်တရားလွှတ်တော်ရှင့်နေဦးကိုနီကိုရန်ကုန်ပြည်ပြဆိုင်ရာလေစိတ်ရဲ့လူမြင်ကွင်းမှာတနက်နေ့ပြစ်ခတ်လှုပ်ကြံခဲ့သူကိုဖမ်းဆီးရမိထားပြီး24နာရီကျော်လာတဲ့အချိန်အစိုးရဘက်ကတရားဝင်ရှင်းလင်းပြောဆိုမှုမရှိသေးပါဘူး။အရှလူအခွင့်အရေးကော်မရှင်ကရှင့်နေကြီးဦးမင်းလွင်ဦးကတော့မြန်မာနိုင်ငံရဲတပ်ဖွဲ့ဘက်ကစုံစမ်းစစ်ဆေးမှုတွေမှာပွင့်လင်းမြင်သာမှုရှိဖို့တာဝန်ခံဖို့တိုက်တွန်းပါတယ်
။ဒီသတင်းထုတ်ပြန်မှုတွေနဲ့ပတ်သက်လို့မြန်မာနိုင်ငံရဲတပ်ဖွဲ့အနေနဲ့လူသတ်မှုတွေဆုံးမပေါ်တော့တဲ့နေရာမှာပဲဖြစ်ပါစေ။ဘယ်တော့မှပုံမှန်လေးလေးမြင်မြင်သာသာအများသူငါပြီအောင်ထုတ်ပေါ်ရှင်းလင်းပြတာမျိုးမရှိပါဘူး။ဥပမာ9လောင်းမြိုင်လူတက်မှုမျိုး၄လောင်းမြိုင်လူတက်မှုမျိုးတရင်းသာရှင်းလင်းပွဲမှာတိတိကျကျနဲ့ထုတ်ပေါ်ပြီးတော့ရှင်းလင်းပြတာမရှိဘူး။ဒါလူမမိသေးတဲ့အမှုတွေနော်။အခုကလူကိုမိထားတဲ့အမှုတောင်မှအစိုးရအနေနဲ့မြန်မာနိုင်ငံရဲတပ်ဖွဲ့အနေနဲ့ပြည်သူလူထုကိုဘာကြောင့်ရှင်းရှင်းလင်းလင်းချမပြရဲတာလဲ။ဒါကျွန်တော်တို့စဉ်းစားမယ်ပြဿနာဖြစ်တယ်နောက်ပြီးတော့တခါမြန်မာနိုင်ငံရဲတပ်ဖွဲ့အနေနဲ့လည်းသတင်းမီဒီယာတွေနဲ့ဆက်သွယ်ဆောင်ရွက်တဲ့နေရာမှာအချိန်နဲ့တပြေးညီမရှိဘူးဒီလိုကိစ္စရပ်တွေကိုပြည်သူလူထုကိုရှင်းရှင်းလင်းလင်းတင်ပြဖို့ရန်အတွက်အလွန်အရေးကြီးတဲ့ဆိုတဲ့အချက်ကိုသူတို့က စဉ်းစားမိဟန်မတူသေးဘူးလို့ကျွန်တော်ထင်တယ်ဒီအချက်ကလွန်သွားမှပင်မကောင်းတဲ့အချက်ပဲဖြစ်တယ်လို့ပဲကျွန်တော်ကပြောချင်ပါတ
ယ်ရန်ကုန်ပြည်ပဆိုင်ရာ၄ချိန်မှာအငှားရင်မောင်းတွေရဲ့ဝိုင်းဝန်းဖမ်းဆီးမှုနဲ့တနတ်သမားကိုလက်ရဖမ်းဆီးထားပြီးအနာပိုင်တို့ဘက်ကဒီလူဘယ်သူဖြစ်တယ်ဆိုတာကိုတရားဝင်မပြောနိုင်သေးတဲ့အပေါ်မှာလဲအရှလူခွေရေးကော်မရှင်ကရှင့်နေကြီးဦးမင်းလွင်ဦးကမေးခွန်းထုတ်ပါတယ
်သူ့ဘာသာသူမန္တလေးမှာပဲနေနေရန်ကုန်မှာပဲနေနေမော်လမြိုင်မှာပဲနေနေဘယ်မှာနေနေအရေးမကြီးပါဘူးဒီလိုဖမ်းမိထားပြီဆိုရင်လက်ရှိသူဘယ်မှာနေတယ်လဲဘာလောက်ကန်စားတော့တယ်လဲဒါတော့သိအောင်သူတို့စုံစမ်းမေးမြန်းသင့်တယ်အဖြစ်မှဖော်ထုတ်သင့်တယ်အခုကလူကိုယ်တိုင်မိထားရက်နဲ့ဒီလူရဲ့ကိုယ်ရေးချင်းချုပ်ကိုအသေးစိတ်ကိုတော့မှမထုတ်ပြန်နိုင်သေးတဲ့မြန်မာနိုင်ငံရဲတပ်ဖွဲ့ဆိုတော့အစိုးရပြောသလိုမျိုးပေါ့နော်အရေးချင်းမမိတဲ့ရဲတပ်ဖွဲ့လားလို့မေးเสียဖြစ်နေတယ်
စာပေပညာရှင်များရဲ့ဖန်မြန်မာအဖွဲ့ကလည်းတရားလွတ်တော်ရှင်နေကြီးဥကိုနီကိုလှုပ်ချံတက်ဖြတ်သူကိုနှုတ်ပိတ်တာမျိုးကိုတိုင်နှုတ်ပိတ်မှုမျိုးမဖြစ်စေဖို့သက်ဆိုင်ရာလုံခြုံရေးတပ်ဖွဲ့ဝင်တွေအထူးအလေးထားဖို့တိုက်တွန်းပါတယ်ဒီလှုပ်ချံခံရခြင်းဟာတရားမျှတမှုအားနှုတ်ပိတ်စေခြင်းအဖြစ်မှတ်ယူနိုင်တယ်လို့လည်းပြောဆိုလိုက်ပါတယ်ဖန်မြန်မာအဖွဲ့ကဒေါ်စာကြီးဥကတော့အခုလိုပြောပါတယ်အဲ
မင်းတို့ဒါလေးတရားစီရင်ရေးမှာလုပ်ပင့်ပြီလို့ကျွန်တော်တို့ယူဆပါတယ်ဒါပြည်သူတွေရဲ့တည်င်းချက်နဲ့တည်တိုင်းကိုတို့အနေနဲ့လေးစားရမှာပါဒါဒီမိုကရေစီအစိုးရပါဆိုတော့ဒီရန်ကုန်တိုင်းရဲ့ကျုပ်အနေနဲ့ရောနောက်ပြီးတော့ဒီအနာပိုင်းနေအနေနဲ့သက်ဆိုင်နေအကုန်လုံးပေါ့နော်ဒီလေးစိတ်ကအတော်ဝင်ရှိတဲ့သူတွေရောအကုန်လုံးကဒါကိုစဉ်းစားရှင်းလင်းဝဲပုံစံမျိုးမီဒီယာတွေကအသိပေးနေပါပြီချင
်းရှင်းနေကြီးဥကိုနီကိုမနေ့ညနေပိုင်းကရန်ကုန်အဖြစ်ပြဆိုင်ရာလေးစိတ်ရဲ့လူမြင်ခွင့်မှာတနက်နဲ့လှုပ်ချံတက်ဖြတ်ခဲ့ပြီးဝိုင်းဝန်းဖန်ဆီးတဲ့အငှားရင်မောင်းကိုနေဝင်းကိုပါပြစ်ခတ်ခဲ့သူတနတ်သမားနဲ့ပတ်သက်ပြီးလဲကောလာဟာလအမျိုးမျိုးထွက်ပေါ်နေပါတယ်လူလူချားမှာလူနှုတ်ဦးကိုပြစ်ခတ်သေဆုံးစေခဲ့သူတနတ်သမားဘယ်သူဘယ်ဝါဖြစ်တဲ့ဆိုရာကိုရောဘာကြောင့်လှုပ်ကြံခဲ့ရတယ်လဲဆိုရာကိုရောအနာပိုင်တွေဘက်ကတစုံတရာထုတ်ဖော်ပြောဆိုနိုင်တာမရှိသေးပါဘူးလူလူချားမှာတော့အရက်သားတွေတရားဝင်လက်နက်ကင်ဆောင်ခွင့်မရှိတဲ့နိုင်ငံမှာတနတ်သမားကဘယ်လိုပဲပုံရရှိခဲ့တာလဲ။နောက်လူလူချားမှာလှုပ်ကြံတက်ဖြတ်ရတာရဲ့ရည်ရွယ်ချက်တွေနဲ့ပတ်သက်ပြီးလဲအမျိုးမျိုးထင်ကြေးပေးပြောဆိုနေကြချောင်းပါရှင
်။တော်ရရှင်များရှင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NND ပါတီရဲ့ဥပဒေအကြံပေးပုဂ္ဂိုလ်ထင်ရှားတဲ့ဥပဒေပညာရှင်ဦးကိုနီကိုတနတ်သမားတဦးကအနီးကပ်လှုပ်ကြံတက်ဖြတ်လိုက်ပါတယ်ဒီဖြစ်ရပ်ကိုတာမန်လူတက်မှုတစ်ခုလို့ VOA သောတာရှင်တွေကယူဆပါသလားဒါမှမဟုတ်မြန်မာနိုင်ငံမှာဖြစ်တောင့်ဖြစ်ခဲလွန်းလာတဲ့နိုင်ငံရေးနဲ့ဆက်နွယ်တဲ့လှုပ်ကြံတက်ဖြတ်မှုလို့ယူဆပါသလားဒီဖြစ်ရပ်ကနေတဆင့် VOA သောတာရှင်တွေရဲ့စိုးရိမ်မှုတွေအပါအဝင်သဘောထားအမြင်တွေကိုသိထားသမျှသတင်းအချက်လက်တွေပေါ်အခြေခံပြီးအခုလာမယ့်အင်္ဂါနေ့ညဓာတ်ရိုက်လေလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ဒီအစီအစဉ်မှာဓာတ်ရိုက်ပါဝင်ဆွေးနွေးကြကြရဲဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမီပို့ထားပေးစေချင်ပါတယ်ကိုဆွေးနွေးကြတာတွေကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်လူရင်းတူရှင်ရေးသားပြောဆိုပြီးပေးပို့ထားလို့လည်းရပါတယ် VOA ရဲ့ဖုန်းနံပါတ်ကတော့1-232-382-555လေးဖြစ်ပါတယ်ရှင်။အီးမေးလ်လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ဓာတ်ရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ရှင်။လာမယ့်အင်္ဂါနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့သောတာရှင်တွေကိုထပ်ပြီးတော့ဖိတ်ခေါ်ပါစေရှင်။အခုဆက်ပြီးတော့အမေရိကန်ဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ပြပေးခြင်းပါတယ်။အမေရိကန်ပြည်ထောင်စုအတွင်းမှာအကြမ်းဖက်သမားတွေအလွယ်တကူဝင်ရောက်မလာနိုင်အောင်ရည်ရွယ်ပြီးတော့ထုတ်ပြန်တဲ့သမ္မတဒေါ်နယ်ထရမ့်ရဲ့အမိန့်ကြေညာချက်ကိုအမေရိကန်လေဆိပ်တွေမှာစတင်အကောင့်ထဲပေါ်နေချိန်မှာလွန်ခဲ့တဲ့စနေတနင်္ဂနွေနေ့တွေမှာတော့လူတွေယာနဲ့ချီပြီးလေဆိပ်မှာအဖမ်းခံခဲ့ရတာကြောင့်အမေရိကန်နိုင်ငံထဲမှာအီရတ်၊ဆီးရီးယား၊ Iran ၊ Yemen ၊ Sudan ၊ Libya နဲ့ Somalia နိုင်ငံသားတွေအပေါ်မှာအမေရိကန်ပြည်ထောင်စုအတွင်းဝင်ရောက်ခွင့်ယာယီပိတ်ပင်တားမြစ်တာကြောင့်နောက်ဆက်တွဲအကျိုးဆက်တွေကဘာတွေပါလဲ။ဇလက်တီကဟုတ်ပေးပို့ထားတဲ့သတင်းကိုကိုအောင်အောင်ကပြောပြပေးပါအောင်ရှင်
။သမ္မတထရမ့်ရဲ့ကြေညာချက်မှာပါဝင်တဲ့နိုင်ငံ9နိုင်ငံကနိုင်ငံသားတွေအနေနဲ့အမေရိကန်ပြည်ဝင်ခွင့်ဗီဇာရရှိထားပြီးရင်နောက်မှလေရင်စီးနှင်းခွင့်မရကြပါဘူး။အမေရိကန်ဗီဇာရထားတဲ့ဆီးရီးယားနိုင်ငံကူးလက်မှတ်ကင်ဆောင်ထားသူနေလ်ဇီယင်လဲတူရကီနိုင်ငံအစ္စတန်ဘူလေဆိပ်ကနေလော့စ်အိန်ဂျလိစ်မြို့ကိုသွားမဲ့လေရင်မှာလိုက်ပါခွင့်မရပါဘူး။
My wife and my son in
ကျွန်တော်ဇနီးနဲ့သားဟာအမေရိကန်ပြည်တော်စုမှာဖြစ်ပြီးတော့သားကအမေရိကန်နိုင်ငံသားပါလွန်ခဲ့တဲ့နှစ်ကတည်းကဒီလိုသွားရမယ့်အခွင့်အရေးကိုစောင့်နေကြတာဖြစ်ပြီးတော့အခုတော့သူတို့က ကျွန်တော်တို့လိုဆီးရီးယားနိုင်ငံကိုလက်မှတ်ကိုင်းဆောင်ထားသူတွေကိုမလာရောက်နိုင်အောင်တားမြစ်ထားပါတယ
်ကာတာအာနာပိုင်တွေကလမ်းခရီးမှာတားဆီးတဲ့အတွက်ဆူဒန်နိုင်ငံသူဖက်မာအဘူကာဆမ်လည်းအမေရိကန်ပြည်ထောင်စုကိုဆက်မသွားနိုင်တော့ဘဲဆူဒန်ကိုပြန်ခဲ့ရပါတယ
်ဒီဆုံးဖြတ်ချက်ဟာဆူဒန်နိုင်ငံသားတွေနဲ့မွတ်စလင်တွေအပေါ်မတရားပါဘူးအမေရိကန်ပြည်ထောင်စုဟာလူ့အခွင့်အရေးကိုကာကွယ်နေတယ်ဆိုရင်ကျမတို့ရဲ့အခွင့်အရေးကိုလည်းထည့်စဉ်းစားသင့်ပါတယ်
သမရရဲ့ကြီးညာချက်မှာပါဝင်တဲ့မွတ်စလင်ခုနှစ်နိုင်ငံကအမေရိကန်ပြည်ထောင်စုမှာအမြဲနေထိုင်ခွင့်ရထားသူ Green Card ကန်ဆောင်ထားသူတွေအနေနဲ့တော့အဲ့လိုယာယီတားဆီးပိတ်ပင်မှုကတက်ရောက်မှုမရှိပါဘူး။ဒါပေမဲ့လည်းအခုလိုကြီးညာချက်ထုတ်ပြန်ခြင်းနိုင်ငံရခြားရောက်နေသူတွေကတော့အမေရိကန်ပြည်ထောင်စုထဲပြောင်းဝင်လာလို့မရမှာကိုစိုးရိမ်နေကြပါတယ်။အီရတ်နိုင်ငံကဘယန်အာမက်က
ကျမတို့ကလည်းအမေရိကကနေအလဲပြန်ရောက်နေပါတယ်။အမေရိကန်တွေအတွက်အီရတ်မှာစကပ်ပြန်လုပ်ပေးခဲ့တာကြောင့်သူဟာဒုက္ခသည်အဖြစ်အမေရိကမှာနေထိုင်ခွင့်ရပါတယ်။အခုတော့ဒီကြေညာချက်ကြောင့်ပြန်လို့ရမလားမရဘူးလားဆိုတဲ့အခြေအနေကိုရင်ဆိုင်နေရပါတယ်
။သမရထရမ့်ရဲ့အဲ့ဒီအမေရိကကြေညာချက်ဟာလူမျိုးရေးခွဲခြားမှုဖြစ်တယ်လို့အီရန်လွှတ်တော်ဥက္ကဋ္ဌအာလီလာရီဂျန်နီကပြောပါရယ
်။ဂျမ်ဘဝါရဘယူမေဖွဲ့ပြီးထုတ်ပြန်လိုက်တဲ့ဒီအစင်းထဲမှာအီရန်ကိုထည့်သွင်းထားတာဟာဟာသလူပါပဲဗျာ။ဒီနှစ်ပိုင်းနေအတွင်းအီရန်ဟာဂျမ်ဘသမားတွေကိုကိုယ်တိုင်လည်းနှိမ်နင်းတယ်လို့နောက်ပိုင်းမှာတခြားနိုင်ငံတွေလည်းပါဝင်လာတယ်ဆိုတာကရှုပ်ဝဲချက်တစ်ခုမဟုတ်ပါဘူး။
အီရန်နိုင်ငံရဲ့နှစ်ကာလကြာရှည်စွာရံပတ်နိုင်ငံဖြစ်ခဲ့တဲ့အစ္စရေးနိုင်ငံတယ်အဗီမျိုးကအမေရိကန်တန်ယုံရှိမှလည်းသမရထရမ့်ရဲ့ကြီးညာချက်အပေါ်တနင်္ဂနွေနေ့ကကန့်ကွက်ဆန္ဒပြခဲ့ကြပါရယ်သမရအီမျိုးတော်ကတော့ခီးသွွာလာခွင့်ပိတ်ပင်မှုနဲ့ပတ်သက်လို့ကာကွယ်ပြောကြားခဲ့ပြီးစနေနေ့ကအမေရိကန်ပြည်ထောင်စုရဲ့ဝင်ရောက်လာသူ 3,250 ရှိခဲ့ပြီး109ဦးသာယာယီထိန်းသိမ်းခံရတယ်လို့ပြောဆိုပါရယ်ခင်ဗျာ
ကိုအောင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်တနင်္လာညနေခင်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲရှင် VOE ကနေအခုထုတ်လွှင့်ပေးနေတဲ့ Radio ညနေခင်းအစီအစဉ်ပြီးပြီးချင်းမှာပဲ VOE မြန်မာပိုင်းရဲ့ TV အစီအစဉ်ကို ည9:00 နာရီကနေ 9:00 နာရီခွဲအထိ Asia Sub 7 ဂျိုတူကနေတက်ရိုက်ထုတ်လွှင့်ပေးတယ်လို့ Democratic မြန်မာအသံ DPP မှာလည်းပြန်လည်ထုတ်လွှင့်ပေးတာမှုအောက်မျောရှုစားနိုင်ကြပါတယ်ရှင်စီစဉ်နေမကြခင်အဆုံးသတ်တော်မှာပါကြံနေသေးတဲ့အချိန်မှာသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကတလှည့်ပြောပြပေးပါရှင်
။တနင်္ဂနွေနေ့ကလုံးကြံခံရလို့ကွယ်လွန်သွားတဲ့ဥကိုနီနဲ့ဥကိုနီကိုလုံးကြံသူကိုလိုက်ဖမ်းရင်တနက်နေ့ပြန်ပစ်ခံလို့ကွယ်လွန်သွားတဲ့ဥနေဝင်တို့အတွက်များစွာစိတ်မကောင်းဖြစ်ရတဲ့ကြောင်းဒီဖြစ်ဟာနိုင်ငံတော်မှာတည်ငြိမ်အေးချမ်းမှုပြပြားစီမှုရည်ရွယ်ဆောင်ရွက်တာဖြစ်နိုင်ကြောင်းသုံးသပ်တွေးရှိရတယ်လို့နိုင်ငံတော်သမ္မတရုံးရဲ့သတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဥပဒေကြံပေးတူဆုံရှုံရတဲ့အတွက်ကြံရည်သူမိသားစုနဲ့ထပ်တူထပ်မြဝန်းနေရတဲ့အကြောင်းနဲ့ပြစ်စင်မှန်ပေါ်ပေါ်ရေးပြစ်မှုကျူးလွန်သူတွေကိုအမြန်ဖမ်းဆီးနိုင်ရေးအတွက်လုံခြုံရေးအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်သွားမယ်လို့တမတော်ကာကွယ်ရေးဦးစီးချုပ်ရုံးတရိမှန်ပြန်ကြားရေးအဖွဲ့ရဲ့ထုတ်ပြန်ချက်မှလည်းဖော်ပြထားပါတယ်။ဥက္ကဋ္ဌရဲ့နာရီခန်းနာကိုတော့ဒီကနေ့ရေဝေးတုတ်တန်အစ္စလမ်တင်ကြိုင်မှာလုပ်ခဲ့ပါတယ်။ဒုက္ခသည်တွေနဲ့မွတ်စလင်အများစုနေထိုင်တဲ့နိုင်ငံခုနှစ်နိုင်ငံကလူတွေကိုအမေရိကန်နိုင်ငံတဲဝင်ခွင့်ပိတ်ပင်ကန့်သတ်ထားတဲ့အမိန့်နဲ့ပတ်သက်ပြီးသမ္မတဒေါ်နယ်ထရမ့်အစိုးရကတနင်္ဂနွေနေ့မှာခုခံကာကွယ်ပြောဆိုပါတယ်။ဒီအမိန့်အပေါ်ဥပဒေကြောင်းအရရင်ဆိုင်သွားမယ်လို့လူ့အခွင့်အရေးအဖွဲ့တွေကပြောထားတယ်လို့နိုင်ငံတော်မျိုးကြီးတွေမှာထောင်ပေါင်းများစွာသောလူတွေကဆန္ဒပြကန့်ကွက်နေကြတာပါ။ကနေဒါနိုင်ငံကေဘက်စီတီမျိုးကဗလီတခုမှာတနင်္ဂနွေနေ့ကတနင်္သမားတွေရဲ့ပြစ်ခတ်မှုကြောင့်လူ6ဦးသေဆုံးပြီးနောက်ထပ်10ဦးထိခိုက်ဒဏ်ရာရပါတယ်။ဒီပြစ်ခတ်မှုမှာတန်ရာရှိသူ2ဦးကိုဖမ်းဆီးထားတဲ့အကြောင်းရဲတပ်ဖွဲ့ပြောခွင့်ရမျိုးသမီးကပြောပေမဲ့ဘယ်သူဘဝတွေဆိုတာနဲ့ဘာကြောင့်လုပ်တာလဲဆိုတာကိုတော့မသိရသေးပါဘူး။ယမန်နိုင်ငံကအယ်ကိုင်ဒါစခန်းတစ်ခုကိုစီးနင်းတိုက်ခိုက်တာမှာအမေရိကန်တပ်ဖွဲ့ဝင်2ဦးသေဆုံးပြီး3ဦးဒဏ်ရာရသွားတယ်လို့အမေရိကန်စစ်ဘက်ကပြောပါတယ်။မိမိတို့ရဲ့ထူးတပ်ဖွဲ့ဝင်2ဦးသေဆုံးရတဲ့ပေါ်ထူးပဲဝမ်းနဲ့ကြည်ခွဲရပါကြောင်းကမ္ဘာအလဲပိုင်းဒေသဆိုင်ရာအမေရိကန်ကိုယ်ကဲမှုစစ်ဌာနချုပ်ရဲ့တမူဗိုလ်ချုပ်ကြီးဂျိုးဆက်ဖူထရကပြောပါတယ်ခင်ဗျာ
။တရင်ချင်းချုပ်ကိုကိုကျော်ကျော်သိန်းကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္လာညနေခင်းအတွက်အစီအစဉ်ထုတ်လွှင့်ရမှုကကိုရန်နိုင်ဖြစ်ပါတယ်။ဆပ်ပိုင်းဆိုင်ရာအတန်ဖန်းအင်ဂျင်နီယာကတော့ L Santos ဖြစ်ပါတယ်ရှင်။ကျွန်မကဆုမမဒီညနေခင်းအစီအစဉ်မှုဖြစ်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ညနေခင်းအစီအစဉ်ကိုဒီမှာပဲအဆုံးသတ်ပါမယ်ရှင်။နောက်ည9:00နာရီကျရင်တစ်ခါထပ်ပြီးတော့ထုတ်လွှင့်ပေးမယ်။ညပိုင်းအစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါ။ VOE ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.